မွန်ပြည်နယ်ပေါင်မြို့နယ်တွင်ကတဲဖြူကုန်းကျေးရွာမှာမိုးများပြီးတော့တောင်ပြိုကျတာကြောင့်အခုချိန်ထိသေဆုံးသူအရေအတွက်ကအယောက်60နီးပါးရှိသွားပြီလို့မိသက်ဦးစီးဌာနကပြောပါရယ်မိုးကဆက်ပြီးတော့ရွာနေတာကြောင့်လဲရှာဖွေကယ်ဆယ်ရေးလုပ်ငန်းမှာအခက်အခဲတွေကြုံနေရတဲ့အပြင်နီးပညာအားနည်းတာကြောင့်အခက်အခဲဖြစ်နေရတာလို့ရှာဖွေကူညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေသူတွေကပြောပါရယ်နောက်ဆုံးရအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်မမေခသတင်းပေးပို့ထားပါရယ
်မွန်ပြည်နယ်အတွင်းနေရအနှံ့ပြားမှာပြည်ရဲ့ရပိုင်းကစပြီးမိုးအပြင်းထန်ရွာတာကြောင့်ရေကြီးရေရှမ်းသားတွေဖြစ်ပေါ်နေချိန်မှာပဲလူသေဆုံးတဲ့အခြေအနေထိဖြစ်ခဲ့ရတာပါဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းရဲ့အရှိန်ကြောင့်မြန်မာနိုင်ငံအနှံ့အပြားမှာမိုးရွာသွန်းနေပြီးမွန်ပြည်နယ်ပုံမြုပ်နယ်တဲဖြူကုန်းကျေးရွာမှာတော့မြေပြိုပြီးနေအိမ်တွေအောက်မှာပိတ်မိနေခဲ့ပါတယ်သေဆုံးသွားသူတွေကလက်ရှိမှာပြန်စားတွေ့ထားတဲ့ခန္ဓာကိုယ်တွေရှိနေသလိုပျောက်ဆုံးနေသူတွေလည်းရှိနေသေးတဲ့အတွက်ဆက်လက်ပြီးရှာဖွေကယ်ဆယ်နေတယ်လို့ပေါင်မြုပ်နယ်ဒုတိယမိသက်ဦးစီးမှုဦးတင်တောင်းဦးက VOA ကိုပြောပြပါတယ်
။ဟုတ်လားဆုံးတဲ့နေရာဒီနေ့ပေါ့ဒီနေ့ကတော့ကြာ3ဦးမှ4ဦးရထားပါတယ်။အဲ့တော့စနေ25အထိပေါ့နော်ရှာဖွေတွေ့ရှိမှုစုစုပေါင်း59ဦးရှိတော့ရခင်ဗျ။ဘယ်တော့ခက်ခဲလဲတော့ကျွန်တော်တောင်းပြတယ်ဆိုတဲ့အနေအထားမျိုးမှာပေါ့လေကျွန်တော်ဒီတောင်းနေရာလဲကွာတော့ရွှွန့်နေများတယ်ကျွန်တော်မြေသားများရတယ်မှာသူတို့အတုံးလိုက်ခက်လိုက်ကြိုးရမှာတော့ကျွန်တော်ရှာဖွေကယ်ဆယ်လို့ရတယ်မှာတော့သိပြီတာပေါ့အခုကသူကရေမိုးရေများပြီးမှဆိုတော့ချွန့်ရေပြောနှွန်းထဲမှာဆိုတော့လေအကုန်လုံးကသူကလေဟာနဲ့မရှိဘူးအကုန်လုံးအလုံးအပြည့်တော့နှွန်းထဲမှာရှာတဲ့အနေအထားမျိုးတွေတချို့ကလည်းရှာဖွေရတဲ့အခက်ခဲကတော့ခုနပြောတော့ဗောနော်ဒီအခက်ခဲတွေရှိတယ်ခုနကတော့နှွန်းထဲရှာတဲ့အခက်ခဲပေါ့တုံးလိုက်ခက်လိုက်ကြမှာတော့ချောက်ချောက်တူတူရှာရင်တော့ပို့ပြီးတော့အဆင်ပြေတာပေါ့
တိတ်ဆုံးသူဦးရေဆက်လက်တိုးပွားလာနိုင်ကြောင်းလည်းဥတင်တောင်းကခံမှန်းထားပါတယ်လက်ရှိအခြေအနေမှာဤပညာပိုင်းအခက်ခဲတွေကြောင့်ရှာဖွေကယ်ဆယ်ရေးပိုင်းခက်ခဲမှုတွေရှိနေတယ်လို့ကူညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေတဲ့ရှင်တန်ရေးလူမှုကူညီရေးအသင်းဥက္ကဋ္ဌဦးထွန်းထွန်းဦးကပြောပါတယ
်ဒီပေါ်နေရတဲ့ခါကျတော့ကျွန်တော်တို့မနေ့ဆိုလို့ရှိရင်9နိုင်ရနေတော့မှညဆိုလို့ရှိရင်9နိုင်8နိုင်အထိပေါ့နော်ကျွန်တော်တူဖို့ပြရတယ်ဆိုတော့အဓိကတော့ကျွန်တော်ဒီမှာလုံနေပြီမဲ့လေညမောင်နာနဲ့ကျွန်တော်ပါလျက်စင်မီမှာမရှိပါဘူးခင်ဗျဆိုတော့အခက်အခဲဆုံးကတော့ကျွန်တော်ပင်လဲပင်ပန်းနဲ့နားရလဲနေရာမရှိဘူးမိုးရွာဆိုနေပူ၆လုံနေတယ်မိုးရွာတော့ပူများပါတယ်ခင်ဗျဟောတော့ကျွန်တော်နားခိုးစရာနေရာလဲမှာကြောမဲ့ဆိုလို့ရှိရင်တော့ကျွန်တော်ခဏပြောတယ်ကျွန်တော်ကြောမဲ့ရွက်ဖြင့်တဲလေးတွေတူပြီးတော့မှာပဲအဲ့လိုပဲအဲ့ဒီကနေပေါ်မှာနေနေပြီးတော့မှာကျွန်တော်ဒီမှာတော့လောလောဆယ်တော့ကျွန်တော်ရှာဖွေကြည့်သေးပေါ့နော်ကျွန်တော်မိသားတက်ဖွဲ့တွေရယ်တော့ကျွန်တော်စစ်တက်ကအားရရယ်ပေါ့နော်ကျွန်တော်အလုပ်ကြည့်ပေါင်းတော့မှာဒီမှာလုတ်ကင်နေရပါတယ်ခင်ဗျ
မုတ်တုံကာလာရေကြီးမှုတွေကြောင့်ပြီးခဲ့တဲ့နှစ်ရက်အတွင်းမှာပဲမြန်မာနိုင်ငံတဝန်လူဦးရေ 12,000 လောက်အိုးအိမ်ဆွန့်ခွာပြီးလူဦးရေစုစုပေါင်း 38,000 ကျော်ဟာယာယီရေဘေးရှောင်စခန်းတွေမှာခိုးလုံနေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးမှူး UNOCHA ကဩဂုတ်လ10ရက်နေ့နောက်ဆုံးရသတင်းတွေပေါ်မှာအခြေခံပြီးထုတ်ပြန်ထားပါတယ်။ဒါ့အပြင်ဂျွန်လနောက်ပိုင်းကစပြီးရေကြီးရေရှမ်းမှုတွေကြောင့်လူပေါင်း 35,000 လောက်အိုးအိမ်ဆွန့်ခွာခဲ့ရတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ညကစလို့မုံပြင်းနယ်မှာမိုးသီးထန်ပြီးရေကြီးလာတာကြောင့်တချို့ဒေသခံတွေရေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့အများစုကတော့မိမိတို့နေအိမ်တွေမှာပဲနေနေကြတာပါ။လက်ရှိရေဘေးနဲ့ပတ်သက်လို့မုံပြင်းနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်မိကွန်ချန်က
အဲ့ဒါလေးကတော့မဟုတ်တော့ဘဲဆက်မှတ်ပြီးတော့ဒီဆန်းဆက်ပေါ့နော်အဲ့ဒီမှာကျတော့အရောက်ဝင်အောင်ရှိရတော့တစ်ခုတစ်ခုကျ300ကျော်ပေါ့600တစ်ခုပေါင်းစီနဲ့600လောက်ရှိတယ်ပြီးတော့ဟုတ်ကဲ့မှာတော့ကျွန်တော်တို့ကအရောက်200လောက်ရှိတယ်ပေါ့အဲ့ဒါကတော့ရေကျသွားရင်မိုးသိမ်သွားရင်တော့ပြန်ဆွေးနွေးတစ်ပြန်နေကြတာပေါ့နော်ရေတက်လာရင်တို့ကအဲ့ဒီစခန်းကိုပြန်ပြီးတော့သူ့ကြောင်ပေါ့ဆွေးရတဲ့ပြန်ပြန်ပြန်ပြန်နေတယ်ဘာသာဟိုရှိပဲကြားရခါရအိမ်ကြီးကသူ့ခြေတန်းကြီးပြီးသူ့အိမ်ကခြေတန်းကြီးပြီးဆိုတော့သူ့အိမ်မှာပဲသူ့နေတယ်ဒါပေမဲ့ရေကတော့ကြီးတယ်ပေါ့နော်အဲ့လိုမျိုးမျိုးတွေမြစ်မြစ်မြစ်ပင်းသားမှာပေါ့နော်အဲ့ဒါတွေပဲအဲ့ဒါသုံးရွာကြီးတယ်နတ်မော်ရဲ့သူ့ကဟိုမော်ကြီးရဲ့အပန့်ကြီးရဲ့အဲ့ဒီရွာကသုံးရွာကြီးတယ်အိမ်ကြီးကတော့အိမ်ကြီးကတော့ဟိုကတော့သူက240အပန့်ကြီးတယ်240ဆန္ဒကြီးကတော့အိမ်ကြီး
ရေမျိုးနဲ့မကြီးကြီးရွာမှလည်းရေကြီးမြေပြိုမှုတွေကြောင့်ကွန်းကြံမှာနေထိုင်သူတအူးသေဆုံးခဲ့ကြောင်းဒေတာကန်သတင်းတွေကဖော်ပြထားကြပါတယ်။ရေမျိုး၊ရံကြီးအောင်၊ရံမျိုးအောင်၊တိရိနန္ဒရက်ကွက်တွေနဲ့ချောင်းတောင်ကျေးရွာတွေမှာရေနစ်မြုပ်ခဲ့ရပြီးရေဘေးဒုက္ခတွေ2000နီးပါးရှိလာကြောင်းကယ်ဆယ်ရေးစခန်း3ခုဖွင့်ထားရပါတယ်ရှင်။